Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ခါနေ2018ခုနှစ်စက်တင်ဘာလ22ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လမ်းကြောင်းမီတာ24.50 တူကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်စာမွေးပါခင်ဗျာ။ခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဲရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြောသိမ်းပြောပြမှာပါ။တမရဆောင်ကိုဖြိုးချဖို့ပြောဆိုဆွေးနွေးတာတွေရှိတယ်ဆိုတဲ့သတင်းကိုဒုတိယရှိနေကြိုးကညင်လိုက်ပါတယ်။ရုပ်နဲ့ကွန်တော်ရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့အတီးလန့်ရှာနိုင်မယ်လို့အမေရိကန်ကအကောင်းမြင်ထားကြောင်းတာဝန်ရှိသူတူကပြောပါတယ်။ထိုင်းမှာ Ford ကားဝယ်ထားတဲ့လူ300နီးပါးကို Ford ကုမ္ပဏီကနှစ်နာကျီဒေါ်လာ8သိန်းကျော်ပေးဖို့ထိုင်းတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးရေဆုံးနားဆင်ရမယ့်သတင်းတွေတွေထဲမှာဆိုရင်တော့
Half of the people that we describe in this multidimensional poverty index are actually children. This should make us all sit up. It's an entire
ဘာမှရှိတဲ့ကလေးလူကြီးတန်ပေါင်းများစွာဟာပြပေါင်းစုံကနေဆင်းရဲမှုတွေနဲ့ကြုံနေရတယ်ဆိုပြီးတော့ UNDP အုပ်ချုပ်ရေးမှူးကပြောဆိုလိုက်ကြပါသတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်ဟာစစ်တပ်ရဲ့ထောင်ချောက်တွင်မှရောက်နေပြီလို့ကမ္ဘာထိပ်တန်းဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးကပြောဆိုလိုက်တယ်ဆိုတဲ့သတင်းအင်ဒိုနီးရှားသမ္မတဝီဒူရိုကအာနာရှင်တူဖြစ်နေပြီလားဆိုတဲ့ဆွဆွဲချက်တွေပေါ်ထွက်နေတဲ့အကြောင်းစာရာတွေအပါအဝင်စိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရန့်ပြောဆိုတာတွေကိုလျှို့ဝှက်အတန်ဖန်ထားတယ်ဒါမှမဟုတ်သမ္မတထရမ့်ဟာအတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်25ကိုတုံးပြီးသမရထရန့်ကိုယာရုကဖယ်ရှားဖို့ဒုတိယရှိနေချုပ်ရော့ရူဇန်စတိုင်းကပြောဆိုဆွေးနွေးတာတွေရှိတယ်ဆိုပြီး The New York Times သတင်းစာမှာရေးသားဖော်ပြထားတာကိုရူဇန်စတိုင်းကညင်လိုက်ပါတယ် The New York Times မှာပါတဲ့သတင်းဟာတိကျမှုမရှိသလိုအချက်အလက်အရမှန်ကန်မှုလည်းမရှိပါဘူးတိတာတင်ရှားစွာပဲတရားရေးဌာနကိုစန့်ကျင်ပက်လိုက်တဲ့သူတို့ရဲ့ပုဂ္ဂိုလ်ရေးအစီအစဉ်ဖြစ်မြောက်အောင်လုပ်တဲ့အမိမဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးရေးသားထားတဲ့ပေါ်ကျွန်တော်အနေနဲ့နောက်ထပ်မှတ်ချက်ပေးပြောဆိုမှာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ရှင်းရှင်းလင်းလင်းပဲပြောပြစီသမရာနဲ့ကျွန်တော်ထိတွေ့ဆက်ဆံလှုပ်ဆောင်ထားတာတွေအကြောင်းအခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်25ကိုအသုံးပြုလှုပ်ဆောင်ဖို့ဘယ်လိုအကြောင်းမှမရှိပါဘူးလို့တောက်ကြနေထုတ်ပြန်ချက်ထဲမှာဒုတိယရှိနေကျိုးရူဇန်စတိုင်းကပြောထားပါတယ်။သမရာပြောတာကိုအတန်ဖန်းထားတယ်လို့ရူဇန်စတိုင်းကပြောတဲ့အစည်းအဝေးခန်းထဲမှာရှိနေသူတူကတော့အဲ့ဒါဟာနောက်ပြောင်ပြီးပြောတာဖြစ်တယ်လို့ VOA ကပြောပါတယ်။သမရာနဲ့စကားပြောတာကိုအတန်ဖန်းထားမယ်ဆိုတဲ့ရွေချက်တစ်ခုကလူနဲ့ပြောဆိုဆွေးနွေးတာမျိုးဘယ်တော့မှမရှိဘူးပါဘူးလို့အဲ့ဒီသတင်းရှင်းချက်က VOA ကပြောပါတယ်။
နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်သူရွေးချယ်ထားတဲ့ Brett Kavanaugh ပေါ်လွန်ခဲ့တဲ့နှစ်တော်ကြာကလိမ်မှုဆိုင်ရာစော်ကားခဲ့ကြောင်းဆွဆွဲထားတဲ့အမျိုးသမီးရဲ့ဂုဏ်သိက္ခာနဲ့ပတ်သက်လို့ American သမ္မတ Donald Trump ကမေးခွန်းထုတ်လိုက်ပါတယ်။အဲ့ဒီအမျိုးသမီးအညီနဲ့သူဆွဆွဲပြောဆိုထားတဲ့အတိုင်းစော်ကားမှုဟာဆွဆွရွရွဖြစ်ခဲ့တယ်ဆိုရင်အဲ့ဒီအချိန်ကလေးကရဲကိုတိုင်ကြားအရေးယူတာမျိုးချက်ချင်းပြုလုပ်တင်တယ်လို့တောက်ကြနေကသမ္မတကသူ့ရဲ့ Twitter မှာရေးသားထားပါတယ်။လွန်ခဲ့တဲ့36နှစ်ကအိမ်မှာလုပ်တဲ့ပါတီပွဲတစ်ခုမှာ Brett Kavanaugh ကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့ကြောင်းပြောဆိုခဲ့တဲ့ Christine Blasey Ford ရဲ့ဆွဆွဲချက်ဟာလဝဲစွန်းနိုင်ငံရေးသမားတွေရဲ့တိုက်ခိုက်ထိုးနှက်မှုဖြစ်တယ်လို့ Trump ကဆွဆွဲပြောဆိုထားပါတယ်။တကယ်လို့ Christine Ford ဟာသူ့ရဲ့လုံခြုံရေးအာမခံချက်ရှိမယ်ဆိုရင်နောက်သတင်းပတ်မှာပြုလုပ်မယ့်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာသူ့အနေနဲ့ထွက်ဆိုချင်တယ်လို့ Ford ရဲ့ရှေ့နေတွေကပြောပါတယ်။ Ford အနေနဲ့အသက်အန္တရာယ်ချင်းချောက်မှုတွေရထားကြောင်းနဲ့သူ့နဲ့သူ့ရဲ့မိသားစုဟာ California ကနေအိမ်ကနေပြောင်းရွှေ့ခဲ့ရကြောင်း Ford ရဲ့ရှေ့နေ Deborah Katz ကပြောပါတယ်။ရှေ့နေ Katz ကအထက်လွှတ်တော်တရားရေးကော်မတီကိုအကြောင်းပြန်ထားတဲ့ email ထဲမှာ Ford အနေနဲ့သူ့ရဲ့လုံခြုံရေးကိုတာဝန်ယူပြီးမျှမျှတတရှိမယ်ဆိုရင်သူ့အနေနဲ့လွတ်တော်မှာထွက်ဆိုဖို့ဆန္ဒဆက်ပြီးရှိနေကြောင်းရေးသားထားတယ်လို့ American သတင်းမီဒီယာတွေကဖော်ပြထားပါတယ်ရှင်
။တရုတ်နိုင်ငံနဲ့ကွန်ဆိုရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့နိလန်တစ်ခုရှာရေးပေါ်အမေရိကန်ပြည်ထောင်စုကအကောင်းမြင်မယ်နဲ့တနိုင်ငံကြားနောက်ထပ်ဆွေးနွေးပွဲတွေကိုဘယ်တော့လုပ်မယ်ဆိုတာရဲ့အတိအကျမသတ်မှတ်ရသေးဘူးလို့သမရအင်ပြူတော်အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။ကွန်ဆိုရေးဆိုင်ရာငင်းပွားမှုကိုဖြေရှင်းတာမှာတိုးတက်မှုရဖို့အတွက်တရုတ်နိုင်ငံအနေနဲ့အတိအပယ်ပြေဝတဲ့နိလန်တစ်ခုနဲ့ဆွေးနွေးပွဲကိုလာရမယ်လို့အကြီးအကဲတာဝန်ရှိသူကသတင်းတောက်တွေကိုသမရအင်ပြူတော်မှာတောက်ကြနေကပြောပါတယ်။အမေရိကန်နဲ့တရုတ်ကြားအတီးပြုတ်နိုင်တဲ့ဆွေးနွေးပွဲမရှိပေမဲ့နှစ်နိုင်ငံကြားမပြတ်ထိစပ်နေတယ်လို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်။ တရုတ်ကုန်တွေပေါ်အခွန်ချမှတ်တာကနေတရုတ်အနေနဲ့အမေရိကန်နဲ့ကုန်တွေတာမှာပိုပြီးတင့်လျော်တဲ့နည်းလမ်းတွေနဲ့လှုပ်လာစေမယ်လို့ထရမ့်အစိုးရကပြောထားတာပါ။ဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်တွေပေါ်အမေရိကန်ကအခွန်တွေချမှတ်ထားပြီးဖြစ်တယ်လို့တရုတ်ကလည်းအလားတူတွန့်ပြန်ချမှတ်ထားပါတယ်။ဒါအပြင်တရုတ်ကနေအမေရိကန်ကိုတင်ပို့နေတဲ့ကုန်ပစ္စည်းအားလုံးလူလူရဲ့တန်ဖိုးနီးပါးရှိတဲ့ဒေါ်လာ269ဘီလီယံဘူးတရုတ်ကုန်တွေပေါ်အခွန်ထပ်ချမယ်လို့လည်းသမ္မတထရမ့်ကဒီလအစောပိုင်းမှာချင်းချောက်ထားပါတယ်။နောက်ထပ်ဘယ်လိုအခွန်တွေထပ်ချပါစေလက်တုံပြန်မယ်လို့တရုတ်ကလည်းပြန်ချင်းချောက်ပါတယ်။ဒါပေမဲ့လည်းတရုတ်ကအမေရိကန်စီကနေတင်သွင်းနေတဲ့ကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာအမေရိကန်ကတရုတ်စီကနေတင်သွင်းနေတာထက်တစ်နှစ်ကိုဒေါ်လာဘီလီယံ200နည်းတာကြောင့်တရုတ်အနေနဲ့အမေရိကန်တို့လောက်ဒန်းတူတုံပြန်လှုပ်ဆောင်မှုအခွင့်အရေးတိတ်မရှိလာပါဘူး
။တန်ဇန်နီးယားနိုင်ငံကဗစ်တိုးရီးယားရေအိုက်ကြီးမှာခီးတဲ့တင်ကတို့တင်မော်တိမ်မောက်ခဲ့ရကြောင်းလူပေါင်း130ကျော်သေဆုံးခဲ့ပြီးတဲ့နောက်ဝမ်းနဲ့ခြေခွဲခြင်းအထိမ့်မဲ့ကာလအဖြစ်၄ရက်သတ်မှတ်ကြောင်းတန်ဇန်နီးယားအစိုးရကမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ကြာသပတေးနေ့ကလေးကနင်းမြုပ်ခဲ့တဲ့ MV Nyarel ကတို့တင်မော်တွေကနေရင်းနှစ်သေဆုံးခဲ့တဲ့အလောင်းတွေကိုကယ်ဆယ်ရှာဖွေရေးအဖွဲ့တွေကဒုတိယမြောက်နေ့အဖြစ်ဆက်လက်ဆွဲထုတ်ခဲ့ကြပါတယ်။ဒီတော့တွင်တင်မော်ဟာခီးတဲ့တွေမတန်မဆတင်ဆောင်ခဲ့တာကြောင်းတိမ်မောက်ခဲ့ရတာဖြစ်နိုင်ကြောင်းခန့်မှန်းပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။ဒေတာကန်အာနာပိုင်တဦးဖြစ်တဲ့ကော်မရှင်နာမင်းကြီးဂျွန်မဂယ်ကတော့တိမ်မောက်ခဲ့တဲ့ MV Nayare တင်မော့မှာလူရည်အတွက်ဘလောက်ပါခဲ့တယ်လဲဆိုတာသူ့အနေနဲ့ခံမှန်းပြောဆိုလို့မရဘူးလို့ပြောပါရယ်ဒါပေမဲ့လို့အခုလိုဒေတာရေချောင်းလမ်းဖြစ်တဲ့ဗစ်တိုးရီးယားရေအိုင်မှာကတို့တင်မော့တွေအနေနဲ့ခီးတဲ့ရာနဲ့ချီတင်ဆောင်မောင်းနေလေးရှိပါရယ်အခု MV Nayare ကတို့တင်မော့ကတော့နင်းမြုပ်ချိန်မှာခီးတဲ့200လောက်လိုက်ပါသွားဖို့ရှိကြောင်းဒေတာရီးမီဒီယာတွေကပြောပါရယ်ကတို့တင်မော့အနေနဲ့ခီးတဲ့အရေးအတွက်တရတအူးလောက်ကိုပဲတင်ဆောင်နိုင်ကြောင်းတန်ဇန်နီးယားအစိုးရအဖွဲ့အတွင်းဝင်ချုပ်ဂျွန်ကန်စီကသတင်းတောက်တွေကိုပြောပါရယ်အခုလိုတင်ပေါ်နှိမ့်မြုပ်မှုကိုစုံစမ်းစစ်ဆေးဖို့နဲ့တာဝန်ရှိသူတွေကိုအရေးယူဖို့ညွှန်ကြားထားကြောင်းကန်စီကပြောပါရယ်ရှင
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီထိလိုင်းဒိုမီတာ32 kHz 9335ဒိုင်းဒိုမီတာ40 kHz 9633ညာဒိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ
်။ဒီကနေ့စနေနေ့မနေ့ဖက်သတင်းတွေကိုဒိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးတွေကုလသမဂ္ဂထူထူညီလာခံပြင်ပမှာရှာရှာပါပါတွေ့ဆုံမှုစီစဉ်ထားတာကိုအိန္ဒိယနိုင်ငံဘက်ကတောက်ကြနေမှာပယ်ဖျက်လိုက်ပါတယ်။တွေ့ဆုံပွဲလုပ်ဖြစ်မယ်လို့ပြောပြီးနောက်ပြက်မှာပဲအခုလိုပယ်ဖျက်လိုက်တာဖြစ်ပြီးဒီအပေါ်ပါကစ္စတန်ကအပြင်းထန်တုံ့ပြန်ပါတယ်။တွေ့ဆုံမဲ့စီစဉ်ပွဲဖျက်လိုက်တဲ့ပေါ်အိန္ဒိယနိုင်ငံသားရေးဌာနကမိမိတို့ရဲ့လူမျိုးရေးတပ်ဖွဲ့ဝင်များကိုပါကစ္စတန်အခြေစိုက်အဖွဲ့တွေကတိတ်မကြသေးခင်ကပဲရေရဲဆက်ဆက်တပ်ဖြတ်ခဲ့တာအကြမ်းဖက်ဝါဒီနဲ့အကြမ်းဖက်ဝါရကိုဂုံတင်ပေါ်ပြရိုင်းနှိပ်ထားတဲ့ဒစီကောင်းတွေကိုမကြသေးခင်ကထုတ်ဝေလိုက်တာတွေကိုအကြောင်းပြထားပါတယ်။အဲ့ဒီမကြသေးခင်ကလူရက်တွေဟာပါကစ္စတန်နိုင်ငံရဲ့စိုးသွမ်းရုပ်မာတဲ့အဂျန်စီနဲ့ဝန်ကြီးချုပ်တီအီမရန်ခန်းရဲ့တကယ့်သဘောထားကိုထုတ်ဖော်လိုက်တာပဲဖြစ်တယ်လို့လည်းပြောပါတယ်။ပြဆိုမဲ့ကိုဖျက်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတယ်လို့ပါကစ္စတန်ကပြောပြီးဝန်ကြီးချုပ်ခန်းကိုအခုလိုပြောဆိုတာဟာယဉ်ကျေးတဲ့ပြောဆိုမှုဆိုင်ရာနဲ့တိုင်ငင်တမန်ကင်းဆက်သွယ်ရေးဆိုင်ရာစံတတ်မှတ်ချက်တွေအားလုံးနဲ့ဆန့်ကျင်နေတယ်လို့တုံ့ပြန်ပါတယ်။
ထိုင်းနိုင်ငံမှာ Ford Motor ကားကုမ္ပဏီနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချခဲ့မှုအတွက်ကားဝယ်စီးသူပေါင်း292ဦးကိုစုစုပေါင်းအမေရိကန်ဒေါ်လာ9သိန်းကျော်ရောကြေးပေးဖို့ထိုင်းနိုင်ငံတရားရုံးကတောက်ကြနေကအမိန့်ချမှတ်ခဲ့ပါတယ်။ပစ္စည်းအမှားယွင်းအတွက်ဝယ်ယူသုံးစွဲသူတွေကိုကုမ္ပဏီတွေဘက်ကရောကြေးပေးတဲ့အလေအထအတော်လေးရှားပါတဲ့ထိုင်းနိုင်ငံမှာအခုလိုထိုင်းတောင်ပိုင်းတရမတရားရုံးရဲ့ဆုံးဖြတ်ချက်ကိုအောင်ပွဲအဖြစ်ကြိုဆိုခဲ့ကြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်တရားလူတွေဖြစ်တဲ့ဝယ်ယူသုံးစွဲသူအများစုဟာသူတို့ရဲ့ Ford ကားတွေပြန်ပြီးပြင်ရမှာကြာမဲ့အချိန်နဲ့ပြင်ရမဲ့အချိန်ရေအတွက်ပေါ်မူတည်ပြီးရောကြေးဒေါ်လာ800ကနေ8000အထိရကြမှာဖြစ်ပါတယ်။ဒါပေမဲ့လို့ကြံတဲ့တရားလူ12ဦးကိုရောကြေးပြန်ပေးဖို့မလိုဘူးလို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကားတွေပြန်ပြီးမပြင်ခင်မှာကားတွေဟာပြုပြင်မိုးမှန်ထားပြီးသားဖြစ်နေတာကြောင့်လို့ဆိုပါတယ်။ Ford ကားကုမ္ပဏီဘက်ကတော့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ Power Shift ကားကြီးရအပြောင်းလဲမှာဖြစ်တဲ့ပြဿနာကြောင့်ဝယ်စည်းသူတွေဘက်ကအဆင်မပြေဖြစ်ခဲ့ရတဲ့အတွက်ကုမ္ပဏီအနေနဲ့တောင်းပန်ကြောင်းနဲ့ Ford ကားဝယ်ယူသူတွေကိုဝန်ဆောင်မှုပေးတဲ့လုံထုံးလုံနည်းတွေအတိုင်းပြင်ဆင်ဖြည့်ရှင်းပေးဖို့အပြည့်အဝတာဝန်ယူကြောင်းထိုင်းဘာသာနဲ့ထုတ်ပြန်တဲ့ Ford ကားကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
နိုင်ငံရေးမှာအမျိုးသမီးအခြေအတွေ့ပိုပြီးတော့များများပါဝင်တာကိုအမေရိကန်နိုင်ငံသားတွေကဖြစ်စေချင်ကြတယ်ဆိုတော့လူမှုသဘောထားစစ်တမ်းတွေကပြပေးမယ်လေ။အဲ့လိုဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတော့မှတော့အမြင်သဘောထားအမျိုးမျိုးကွဲနေတာကိုသူတည်တနာတစ်ခုမှတွေ့ရပါတယ်။အမျိုးသားတွေဟာအမျိုးသမီးတွေထက်ရွေးကောက်တင်မြှောက်ခံရဖို့ပိုပြီးလွယ်ကူတယ်လို့အမေရိကန်နိုင်ငံသားသုံးပုံနှစ်ပုံနီးပါးကမြင်နေဆိုတာဖျူးသူတည်တနာဌာနရဲ့စစ်တမ်းကနေတွေ့ရတာပါ။၄ယောက်မှ၁ယောက်ကပဲအမျိုးသမီးနဲ့အမျိုးသားအခွင့်အရေးတူညီတယ်လို့မြင်ပြီးအမျိုးသမီးတွေအတွက်ကပိုလွယ်တယ်လို့မြင်သူ900ခန့်လုံးပဲရှိပါတယ်။အမျိုးသမီးအများစု69ရာခိုင်နှုန်းကနိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုတိတ်ကိုနည်းလွန်းတယ်လို့မြင်ကြပြီးအမျိုးသားတွေမှာတော့48ရာခိုင်နှုန်းကပဲအဲ့လိုမြင်ပါတယ်။ပါတီလိုင်းအနေနဲ့ဆိုရင် Republican သုံးပုံတစ်ပုံကနိုင်ငံရေးမှာအမျိုးသမီးပါဝင်မှုတိတ်နည်းတယ်လို့မြင်ပြီး Democrat ထဲမှာတော့69ရာခိုင်နှုန်းကအဲ့လိုမြင်ပါတယ်။ရွေးကောက်ပွဲဝင်တဲ့အမျိုးသမီးတွေအနေနဲ့ရွေးကောက်ခံထိုက်ကြောင်းသူတို့ကိုယ်သူတို့တက်တည်ပြဖို့အမျိုးသားတွေထက်ပိုကြိုးစားလှူဆောင်ကြရတယ်လို့ American နိုင်ငံသား67ရာခိုင်နှုန်းကမြင်ပါတယ်။အမျိုးသမီး82ရာခိုင်နှုန်းကအဲ့လိုမြင်ကြပြီးအမျိုးသားထဲမှာတော့48ရာခိုင်နှုန်းကအဲ့လိုမြင်ကြပါတယ
်။ Syria နိုင်ငံ Idlib မြို့တဝိုက်ကိုစစ်မဲ့ဆုံနယ်နိမိတ်တွေဖြစ်သတ်မှတ်ဖို့ရုရှားနဲ့တူရကီအစိုးရကြားမှသဘောတူညီခဲ့ကြကြောင်းနှစ်ဖက်လုံးကတောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသတင်းပတ်အတွင်းနှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေ၃ရက်ကြာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာပါ။ Syria နိုင်ငံမှာတပုံတွေနောက်ဆုံးထိန်းချုပ်ထားတဲ့နယ်မြေကိုစစ်ရေးတိုက်ခိုက်မှုမဖြစ်အောင်ဟန်တားကာကွယ်ဖို့ကြိုးစားတဲ့တစိက်တစ်ပိုင်းအနေနဲ့15နဲ့20ကီလိုမီတာအကျယ်ဝန်းပမာဏရှိတဲ့နေရာကိုစစ်မဲ့ဆုံဖြစ်တတ်မှတ်ရေးတူရကီနဲ့ရုရှားတို့ဆွေးနွေးခဲ့ကြတာပါ။ Syria ဒုက္ခသည်3တန်းကျော်လက်ခံခိုးလုံခွင့်ပေးထားတဲ့တူရကီနိုင်ငံအနေနဲ့ Idlib ကို Syria အစိုးရတပ်တွေတိုက်ခိုက်ခဲ့မယ်ဆိုရင်နောက်ထပ်ဒုက္ခသည်တွေအစုလိုက်ပြုံလိုက်သူ့ရဲ့နေဆက်ဘက်ထပ်ပြီးထွက်ပြေးလာမယ့်အရေးကိုတူရကီဘက်ကစိုးရိမ်နေတာပါစစ်မဲ့ဆုံးမှရှိနေတဲ့အကြမ်းဖက်အုပ်စုတွေကိုဘယ်လိုဖယ်ရှားကြမလဲဆိုတဲ့နိလန့်အတွက်တူရကီနဲ့ရုရှားနိုင်ငံတို့ရဲ့စစ်တပ်နဲ့ထောက်လှမ်းရေးအဖွဲ့တွေကပူးပေါင်းဆောင်ရွက်နေကြောင်းလဲတူရကီသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှတ်အင်ဂျင်နီတို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်တော့မှမဟုတ်နိုင်ငံတကာသတင်းလွှာတွေကိုအရင်ဆုံးနားဆင်ကြအောင်ပါ။ကမ္ဘာတဝန်းဆင်းရဲမှုကြုံတွေ့နေရသူအားလုံးရဲ့တဝက်ဟာအသက်18နှစ်အောက်ကလေးတွေဖြစ်တယ်လို့ MPI ကမ္ဘာတဝန်းဘက်ပေါင်းစုံဆင်းရဲမှုအညွန်ကိန်းအဖွဲ့ကကြေညာလိုက်ပါတယ်။ဒီအညွန်ကိန်းကြေညာချက်ကို UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ OPAI Oxford လူမှုဖွံ့ဖြိုးရေးအဖွဲ့တို့ပူးပေါင်းပြီးတော့ပြုစုထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်းကပြောပြပါလိမ့်မယ်ခင်ဗျာ
အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ MPI အဖွဲ့ရဲ့ဆင်းရဲမှုညွန်ကိန်းအရဝင်ငွေနည်းတဲ့နိုင်ငံနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံ104ခုကကလေးဥယျာဉ်662တန်းဟာဘက်ပေါင်းစုံဆင်းရဲမှုတွေကြုံရတယ်လို့ဆိုပါတယ်35နိုင်ငံကကလေးတွေရဲ့တဝက်ဟာဆင်းရဲတဲ့ဒဏ်ကိုခံရတဲ့အကြောင်း MPI ကမ္ဘာတဝန်းဘက်ပေါင်းစုံဆင်းရဲမှုညွန်ကိန်းအဖွဲ့ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ညညာချက်ထဲမှာဖော်ပြထားတာပါ။ကလေးတွေဒီလောက်ထိဆင်းရဲမှုတွေကြုံနေရတယ်ဆိုတဲ့အရေးအတွက်ကသူတို့ကိုသတိပေးလိုက်တာပါပဲလို့ UNDP ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ်ရဲ့အုပ်ချုပ်ရေးမှူးအချင်းစတိန်နာကကြာသပတေးနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်
။ Half of the people that we describe in this multidimensional poverty index
ဒီညွန်ကိန်းမှာကျွန်တော်တို့တင်ပြခဲ့တဲ့လူတွေရဲ့တဝက်ကတကယ်တော့ကလေးတွေပါ။ဒီအခြေအနေကကျွန်တော်တို့အတွက်သတိပေးချက်ထုတ်လိုက်သလိုပါပဲ။နောက်မျိုးဆက်တွေကလေးငယ်တွေအားလုံးနဲ့စမ်းပေါင်းများစွာသောလူတွေရဲ့ဘဝတွေဟာဆင်းရဲတွေနဲ့မှပိတ်မိနေကြပါတယ်
။ဝင်ငွေနဲ့လို့ဆင်းရဲတယ်ဆိုတာထက်ပိုပြီးတော့သိနိုင်အောင်ဆင်းရဲတွေနဲ့မှသူတို့တွေဘလို့နေထိုင်ကြသလဲဆိုတာနဲ့ပတ်သက်ပြီး MPI အဖွဲ့ကလေ့လာပါတယ်။ကျမရေးပညာရေးနဲ့လူနေမှုအဆင့်တန်းဆိုတော့အရေးကြီးတဲ့အချက်၃ချက်ကိုကြော်လွန်ပြီးတော့ဒီလူတွေဘလို့ဆင်းရဲမှုတွေကြုံနေရတယ်လဲဆိုတာကိုလည်းလေ့လာပါတယ်။တန်ရှင်းတဲ့တောက်သုံးရည်မရှိ၊မိန်လာစနစ်ကောင်းကောင်းမွန်မွန်မရှိ၊အာဟာရဓာတ်အလုံးလောက်မရှိ၊အခြေခံပညာရေးကချို့တဲ့စတဲ့အချက်တွေပေါ်မှာခြေခံပြီးတော့ MPI အဖွဲ့ကလေ့လာတာပါ။ဒီနှစ်ထုတ်ပြန်တဲ့ညွှန်ကိန်းအရကမ္ဘာဥယျာဉ်ရဲ့၄ဘုံ၃ဘုံလောက်ကိုရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးဖို့လိုနေပြီဆိုတဲ့သဘောပါပဲ။ဆင်းရဲမှုပြဿနာကဖြေရှင်းလို့ရတဲ့ကိစ္စပါလို့ UNDP အုပ်ချုပ်ရေးမှူးအချင်းစတိန်နာကဆိုပါတယ
် Hundreds of millions of people have escaped poverty
တာနဲ့ကြီးရတဲ့ဆင်းရဲတွေကလွတ်မြောက်အောင်ရုန်းထွက်နိုင်ခဲ့ကြတာရှိပါတယ်ဒီဖြစ်ကတမိုင်းရဲ့မတော်တဆဖြစ်ရမဟုတ်ပါဘူးတေချာစဉ်းစားချင့်ချိန်ပြီးမူဝါဒတွေလုပ်ငန်းစဉ်တွေရေးဆွဲချမှတ်ပြီးလှုပ်ဆောင်ခဲ့လို့ထွက်ပေါ်လာတဲ့ရလပါဒီလိုထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့တဲ့နိုင်ငံတွေရဲ့အတွေ့အကြုံကိုကမ္ဘာတစ်ဝှမ်းကနိုင်ငံတွေကအတွေ့အကြုံသင်ခန်းစာယူလေးလာပြီးကိုယ်နိုင်ငံအခြေအနေနဲ့ကိုက်ညီမဲ့လုပ်ငန်းစဉ်တွေကိုချမှတ်ဆောင်ရွက်လို့ရပါတယ်။ နိုင်ငံကအလိုက်လှုပ်ဆောင်နိုင်အောင်လဲအစီအစဉ်ဆွဲလို့ရနိုင်ပါတယ
် MPI အဖွဲ့ရဲ့အခု2018ခုနှစ်တွက်ချက်မှုအရလူဦးရေတန်ပေါင်း 1,300 လောက်ဟာပက်ပေါင်းစုံဆင်းရဲမှုတွေကြုံနေရပါတယ်ဒီရေအတွက်ဟာနိုင်ငံ104နိုင်ငံကလူဦးရေစုစုပေါင်းရဲ့၄ဘုံ2ဘုံလောက်ရှိတာပါဒီထဲကတဝက်လောက်ဟာဆင်းရဲမွဲတေမှုဒဏ်ကိုအကြီးအကျယ်ခံနေကြရပါတယ်ဒါပေမဲ့လည်းဒီပြဿနာတွေကဖြေရှင်းလို့ရနိုင်ပါတယ်လို့အောက်ဆဖို့ဒ်တို့ရဲ့ဆင်းရဲမှုနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကညွှန်ကြားရေးမှူးစဘီနာအယ်ခရီကပြောပါတယ်
In 2005-06 by this measure 635 million people were poor
2005နဲ့2006ခုနှစ်တွေတုန်းကဆင်းရဲသူဦးရေ635တန်းရှိခဲ့ပါတယ်2015နဲ့2016ခုနှစ်တွေမှာတော့364တန်းအထိရော့ကျသွားပါတယ်ဒါဟာအိန္ဒိယနိုင်ငံမှာ10နှစ်အတွင်းလူပေါင်း282တန်းဆင်းရဲတွေကနေလွမြောက်ခဲ့ကြရဲဆိုတဲ့သဘောပါပဲ
။ဘက်ပေါင်းစုံဆင်းရဲမှုတွေကြုံနေကြရတဲ့သူတွေက83ရာခိုင်နှုန်းဟာအာဖရိကဆာဟာရာရဝန်းဒေသနဲ့တောင်အာရှဒေသတွေမှာရှိနေတာပါ။ဘက်ပေါင်းစုံဆင်းရဲမှုတွေကဖွံ့ဖြိုးဆဲနိုင်ငံအလုံးမှာတွေ့ရတယ်လို့ဆိုပါတယ်။2018ခု MPI အဖွဲ့ရဲ့ဖော်ပြချက်ထဲမှာလူဦးရေတန်ပေါင်း1300လောက်ဘက်ပေါင်းစုံဆင်းရဲနေတဲ့အပြင်နောက်ထပ်လူဦးရေ896တန်းကလည်းပက်ဆုံဆင်းရဲတဲ့ဘဝကိုအချိန်မရွေးကြောက်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ပြည်ပခအကြက်တဲတွေ၊မိုးကောင်ရေရှားမှု၊နာမကျန်းဖြစ်မှု၊လုံလက်မဲ့ဖြစ်မှုစတဲ့အခြေအနေတွေကအခုလိုဘဝမျိုးရောက်အောင်ဖန်တီးသွားလိမ့်မယ်လို့ MPI အဖွဲ့ကပြောပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။သောရရှိမြတ်ခင်ဗျာ။ကမ္ဘာတတိယလူဦးရေအများဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆက်ရအခြေတင်ကိစ္စတွေနဲ့ဆက်ပြီးတော့ကြုံနေရပါတယ်။သမရဂျိုကိုဝီဒိုဒိုကိုလည်းအာနာရှင်ဆန်နေဆိုပြီးတော့အတိုက်ခံလှုပ်ရှားသူတွေကစွပ်စွဲပြောဆိုနေကြပါတယ်ဂျကာတာမြို့တော်ကနေ Max Walden ပြပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါလိမ့်မယ်ခင်ဗျာ
2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာဒုတိယတက်တန်းအတွက်ဝင်ပြိုင်မှုသမရဂျိုကိုဂျိုကိုဝီဝီဒိုဒိုပြင်ဆင်နေချိန်မှာပဲ #2019 Gambi President 2019မှာသမရကိုပြောင်းလဲကြဆိုတဲ့လှုံ့ဆော်စည်းရုံးမှုတစ်ခုကိုသူ့ကိုဝေဖန်နေသူတွေကစတင်လိုက်ကြပါတယ်အစ္စလာမ်အကျိုးစီးပွားအတွက်သမရကတိတိယောက်ယောက်မလုပ်တာနဲ့အိမ်သုံးကုန်ပစ္စည်းဈေးနှုန်းတွေတက်လာနေတာကိုမကျေနပ်ကြတာပါဂျိုကိုဝီကိုထောက်ခံသူတွေနဲ့အချိန်အတော်များများအပြင်းထန်ထိတ်တိုက်တွေ့ပြီးတဲ့နောက် #2019 Gandhi President ဆန္ဒပြပွဲတွေကိုရဲကပိတ်လိုက်ပါတယ်ဒါကြောင့်အရင်အာနာရှင်ဆူဝါဒူလက်ထက်ကလို့အာနာရှင်နီလန်းတွေကိုသမရဂျိုကိုဝီကတုံးလာနေတယ်ဆိုပြီးဆွတ်ဆွဲတံတွေထွက်လာပါတယ်ဒီလိုချောင်းမှုကိုဦးဆောင်တဲ့ Prosperous Justice Party PKS ကလွှတ်တော်မှမာဒနီအလီစီရာကဒါကိုလုပ်ဖို့အရင်ကသူ့မှာစိတ်ကူးမရှိခဲ့ပဲဖေဖော်ဝါရီလကလုပ်တဲ့အင်ဒိုနီးရှားရှေ့နေများကလပ်ဆိုတဲ့နာမည်ကျော် TV အစီအစဉ်မှာဝင်ပါပြီးတဲ့နောက်မှာမှစိတ်ကူးရသွားတာလို့ပြောပါတယ
်။ဟမ်ပီရစ်မောပနယ်လစ်စ်တလာလူမမိုဂျီပါဂျိုကိုဝီဒန်ဆိုင်
ပင်နိုင်ဆွေးနွေးသူအားလုံးလူလူကဂျိုကိုဝီကိုချီးကျူးပြောဆိုကြပါတယ်။အဲ့ဒီမှာတင်ကျွန်တော်တွေးလိုက်တာကဒါဒီမိုကရေစီကိုအားကောင်းခိုင်မာစေမှာမဟုတ်ဘူးဆိုတာပါ။ဒါကြောင့်အဲ့ဒီအခြေအနေကိုအခွင့်အလမ်းအဖြစ်ရယူပြီးပြားသခင်လူတော်ရာ2019ခုနှစ်မှာအစိုးရအပြောင်းလဲဖြစ်လာမယ်လို့ပြောတာပါပဲ
။ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တာနဲ့မြောက်အင်ဒိုနီးရှားအနေနဲ့လူမျိုးစုံဘာသာစုံကြားဟာမိုနီဖြစ်ဖို့ထင်းထင်းရတာနဲ့လူလတ်စွာထုတ်ဖော်ပြောဆိုခွင့်ခိုင်မာစေဖို့ကြားရင်ဆိုင်ရတာတွေကအမြဲလိုရှိထားပါတယ်။ #2019 Gandhi President လှုပ်ရှားမှုနဲ့ဆက်ဆက်ပြီးပြောဆိုချက်အများပြားဟာပြဿနာဖြစ်စေနိုင်တာတွေပါပါတယ်။ဥပမာဂျိုကိုဝီဟာကိုရီးယားဘာသာဝင်တရုတ်ကွန်မြူနစ်ပါတီကိုအသက်စာခံသူစသည်အားဖြင့်ပြောတာတွေပါအဲဒါတွေနဲ့ပတ်သက်ပြီးသမရကအင်ဒိုနီးရှားဒီမိုကရေစီမှာအကန့်အသတ်တွေရှိတယ်လို့တုံ့ပြန်ပြောဆိုပါတယ်ဒီလားအစောပိုင်းထုတ်တန်ပိုအပတ်စဉ်မဂ္ဂဇင်းမှာဖော်ပြထားတာအရဒီနိုင်ငံဟာဒီမိုကရေစီနိုင်ငံမှာလူလတ်စွာစုဝေးခွင့်ငင်းခုန်ခွင့်ရှိပါတယ်ဒါပေမဲ့အကန့်အသတ်စီးငင်းစီကန့်တွေရှိပါတယ်လို့သမရကပြောထားပါတယ်လှုပ်ရှားမှုကိုစတင်သူလွတ်တော်မှမာဒနီကတော့
Kami tidak pernah mengganggu sekalipun teman-teman yang punya
Jokowi dua dutia tetan #Jokowi2 priority လှုပ်ရှားမှုကိုထောက်ခံနေကျွန်တော်တို့မိတ်ဆွေတွေကိုဘယ်တော့မှကျွန်တော်တို့မနှောက်ယှက်ပါဘူးလူတိုင်းမှာ Jokowi ကိုထောက်ခံခွင့်ရှိပါတယ
်အစိုးရကိုအာဏာရှင်ဆန်တယ်လို့ဝေဖန်တာတွေကိုဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာဂျကာတာအခြေစိုက်သူတွေဒီအဖွဲ့တစ်ခုဖြစ်တဲ့ The Happy Bee Center ကအကြီးတန်းသူတွေဒီ Rudy Sukanda ကသဘောမတူပါဘူး
It's quite a stretch to claim that the government used the authoritarian measures to
We went to Sura Mlo Yeja Aung Lo Anashin Nilan Re Tung Pi Sura Ga Lou Ni Ya Lo Pyo Da Ga Ro Ator Le Lun Ma De Di Lu Re Ha Ta Ka Dan Suru Pyo Jin Na Go Pyo Tha Ja Pi Da Ba Suru Thin Mi Yu Sa Jet De Go Pwin Mwin Lin Lin Pyo Tha Pi Da Phit Ba De
2014 Khu Ni Ma Jo Go Wi Yue Kaot Tin Myo Khan Ya Chin Ga အင်ဒိုနီးရှားဒီမိုကရေစီရဲ့မျက်နှာသစ်ဆိုပြီး Time Magazine ကချီးကျူးဖော်ပြခုပါတယ်။သူ့အရင်သမ္မတတွေလိုမဟုတ်ပဲဂျိုကိုဝီဟာနိုင်ငံရေးအထက်တန်းလွှာတွေကမဟုတ်သလိုစစ်တပ်ဗိုလ်ချုပ်ကြီးဟောင်းလည်းမဟုတ်ပါဘူး။ပြည်ပေါ်ကရောင်းသမားဘွားကနေဂျာဘာဂျွန်းကဆိုလိုမျိုးရဲ့မျိုးတော်ဝင်ဖြစ်ခဲ့သူပါ။ခေါ်လွန်တက္ကသိုလ်ကရှစ်တောင်အချအစီအစဉ်တွေ့ပွဲပါမောကထွန်ပက်ပင်စကီက #2019 ဂန်ဒီပရက်စီဒန့်လှူရှားမှုဟာဆူဝါတိုရဲ့ New Order အာဏာရှင်ဆူရလက်ထက်အခြေအနေကိုခေတ်ပြန်ဒီမိုကရေစီနိုင်ငံရေးခေတ်မှာတုံ့ပြန်လှုံ့ဆော်တာလို့ပြောပါတယ
် The Indonesian political system retains a bunch of laws that allow for
နိုင်ငံရေးရထုတ်ဖော်ပြောဆိုတာတွေကိုသမ္မတကစီကံကန့်တတ်ခြင်းနဲ့ဆိုရင်လုံးလို့ရတဲ့ဥပဒေတော်တော်များများအင်ဒိုနီးရှားနိုင်ငံရေးစနစ်မှာရှိနေစေဖြစ်ပါတယ
် The Habibie Center ကအကြီးတန်းသူတွေဒီ Rudy Suganda ကဒီလှူရှားမှုအပေါ်အပြည့်အမြင်တွေနဲ့ထောက်ပြဝေဖန်ပါတယ
် I don't have a problem with the hashtag itself I mean this isis After all freedom of speech
hashtag စတင်တက်ကတော့ကျွန်တော်မှပြဿနာမရှိပါဘူးဒါကလွတ်လပ်စွာထုတ်ဖော်ပြောဆိုမှုပေါ့ကျွန်တော်အတွက်လက်မခံနိုင်တာကတော့လူမျိုးရေးကိစ္စနဲ့ဂျိုကိုဝီကိုလူတွေမှုအောင်လှုပ်ဆော်တဲ့တခြားနည်းလမ်းတွေကိုအဆုံးပြုနေရပ
ါဒီလှူရှားမှုဟာအမေရိကန်ကသမ္မတထရန့်ဆန့်ကျင်ရေးလှူရှားမှုနဲ့အလားတန်တူတယ်လို့မြင်သူတွေလည်းရှိပါတယ်အကြောင်းကတော့အမေရိကန်သမ္မတဆန့်ကျင်ရေးဆန္ဒပြပွဲတွေမှာအစိုးရခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ဖို့တောင်းဆိုတာဖြစ်တယ်လို့အခုလဲလူမှုကောင်းကျိုးအတွက်နိုင်ငံရဲ့အနာဂတ်အတွက်အင်ဒိုနီးရှားမှာခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်ဖို့တောင်းဆိုကြတာဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာရရှိနေပြမြန်မာနိုင်ငံရဲ့လူခွေမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကျင့်လွန်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအခုပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒဲအလီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းတွေကိုကြည့်လို့ပါတယ်ခင
်ဗျာ။စနေနေ့ညတရက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်တွေ့ကြဖို့အထမှန်ပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မြန်မာနဲ့ဆိုင်တဲ့သတင်းတော်တွေကိုတင်ဆက်ပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ရဲ့ထောင်ချောက်ထဲမှာမိနေတယ်။မြန်မာနိုင်ငံကို ICJ လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာတရားရုံးကနေစစ်ဆေးဖို့နဲ့ကုလလုံခြုံရေးကောင်စီကနေထိထိရောက်ရောက်ဆောင်ရွက်ဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရာမူခေါ်ပန်းဝါဗဟုသိမ်းကြောင်းကလက်ထောက်ညွှန်ကြားရေးမှူးလည်းဖြစ်ဗုဒ္ဓဘာသာခေါင်းဆောင်တူလည်းဖြစ်တဲ့ပရဒယာနန္ဒာက VOE ကိုပြောကြားလိုက်ပါတယ် VOE သတင်းတော့မူဇန်ဟိုစိန်ရှာကီကော့ဆက်စ်ပဇာကနေပြဖို့ထားတဲ့သတင်းတော်ကိုဦးကျော်စံသားကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ဟာအရင်ကတော့ဒေါအောင်ဆန်းစုကြည်ကိုဖမ်းချုပ်ထားပြီးမှလုပ်ထင်တာလုပ်နိုင်ခဲ့တာဖြစ်ပြီးအခုရိုဟင်ဂျာပြဿနာဖြစ်လာတော့သူ့ကိုထောင်ချောက်ဆင်ထားလိုက်နိုင်တာဟာစစ်တပ်ရဲ့ကြီးမားတဲ့ဆွမ်းဆောင်မှုတစ်ခုဖြစ်တယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးတိခါကြဆင်းတော်ခဲ့ရပြီလို့ဘိခူပရိုဂျန်ဒန်ကဆိုပါတယ်။အကြေကျုပ်တက်ခံပြီးလူခွင့်ရေးတိုက်ပွဲဝင်ရလို့ရရှိခဲ့တဲ့နိုင်ငံတကာလေးစားမှုကိုလည်းဒီဘင်္ဂလားဒေ့ရှ်ရိုဟင်ဂျာအရေးမှဒေါအောင်ဆန်းစုကြည်ဆုံချွန်လိုက်ရပြီလို့ဆိုပါတယ
်။အကြွန်ဂေါနတွန်ထရဲအန်ဒိုလွန်ကာရီမနုရှိစေဘီနေထရီဟိစေဘီမြန်မာရဲ့ပဒန်ဟိစေဘီ
ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့စစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရပ်တန့်အောင်ရှင်းရှင်းလင်းလင်းကြေညာချက်ထုတ်ခဲ့တဲ့မှာ
မြန်မာနိုင်ငံရဲ့ဒီရိုင်းဆိုင်တဲ့ဖြစ်ရမှာလူသားရုနေထိုင်တဲ့ကဘာကြီးရဲလက်မြောက်ပေးလိုက်ရပြီလို့ပိတ်ခူကဆက်ပြောပါရယ
်အတဒါစတူတာဒေရှေအက်တီနိဒရစ်တောဂျနဂုစတီကေဒါလောဘဘီနီကူဒွန်ဆလာလို
နိုင်ငံတော်ကသူ့ပြည်သူတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားနေပါတယ်ဒါပေမဲ့မြန်မာနိုင်ငံအပေါ်ကဘာကတိတိတတဘာမှမလုပ်နိုင်ပါဘူး
ရုပ်ရာရှာနဲ့တချို့နိုင်ငံတွေဟာသူတို့ရဲ့အကျိုးစီးပွားကိုငှက်ပြီးမြန်မာကိုမဆန့်ကျင်ကြတဲ့အတွက်ရိုဟင်ဂျာပြည်နာကိုမဖြစ်ရှိနိုင်တာလို့ဘိခုပရိုဂျန်နန္ဒာကဝေဖန်ပါတယ်
။သံတ္တဇတိစံပရဒယရောမနိဂ္ဂစ်တိကွန်တေကချိုင်းနာဘိုလန်ရုရှားဘိုလန်ဂျေဘဂျရာအခုနောက်ပတ်ကျွန်းတော့ဒီနေ့ကင်းတူမြန်မာ
ပြုံးတဲ့ရုရှားတို့ကသူတို့အကျိုးကိုကြည်ပြီးမြန်မာကိုမဆန့်ကျင်ကြသေးပါဘူး။လူသားတို့အကျိုးအတွက်ရက်တီတင့်ပါတယ်။လုံခြုံရေးကောင်စီမှာဗီတိုလုံးမဲ့ရက်တီချက်ကိုပြောင်းတင့်ပါတယ်။
ICJ International Court of Justice ခေါ်အပြည်ပြည်ဆိုင်ရာတရားရုံးနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီတို့ကထိထိရောက်ရောက်ကင်တွယ်ဖို့လည်းသူကတိုက်တွန်းထားပါတယ်
পঁচিশে আগস্ট মিয়ানমারের পুলিশি চৌকিতে হামলার ঘটনার
অভিযোগ
တိုက်ခိုက်မှုအတွက်ဂရင်းဂျာရီပေါ်လူမျိုးရေးကြမ်းဖက်မှုလုပ်နေပါတယ်ဒါကဂရင်းဂျာရီမှားတာမဟုတ်ပါဘူးတရားခံအစ်စ်ကိုသာအရေးယူသင့်ပါတယ်မျိုးသမီးနဲ့ကလေးငယ်တွေပါဝင်လူမျိုးစုတစ်ခုလုံးကိုမဖျက်ဆီးသင့်ပါဘူးဒါဟာကိုကျိုးအတွက်လုပ်နေရပါဒီလိုရက်ဆက်ကြံကြုတ်မှုတွေကိုဥပဒေနဲ့အညီမကင်တွန်နိုင်ဘူးဆိုရင်ကဘာကြီးဟာလူမဆန်တဲ့ကဘာကြီးဖြစ်သွားလိမ့်မယ်လို့လည
မြတ်တမှုဖော်ဆောင်တဲ့အခန်းကဏ္ဍတွေမှာအမျိုးသမီးလှူရှားမှုတွေပိုးပြီးတော့ပါဝင်လာဖို့ဆောင်ရွက်သွားမယ်ဆိုပြီးစက်တင်ဘာလ21ရက်နေ့မှာကြောက်တဲ့ BBC ဆိုင်ရာညင်းကြေးရေးနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ဝင်တွေကနှိုးဆော်လိုက်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြထားပါတယ်ခင်ဗျာ
လနဖိုင်ပြိပခါရဲ့ကြားမှာမျိုးသမီးနဲ့ကလေးငယ်တွေကနိုင်ငံရေးအမျက်ထုတ်အသုံးချတာကိုခံရသလိုမတူကွဲပြားတဲ့တိုင်းသားတွေကြားမှာလင်းနဲ့အသားရောင်ခွဲခြားမှုတွေဖိနှိပ်ချုပ်ချယ်တာတွေခံရကြအောင်အနာဂတ်ဖက်ဒရယ်ဒီမိုကရေစီစနစ်ကိုဥတည်သွားနိုင်ဖို့ကြိုးစားဖို့လိုကြောင်းဒီနှစ်စက်တင်ဘာ21ရက်မှာကြားရောက်တဲ့ PP ဆိုင်ရာညီညွတ်ရေးနေ့ကိုရန်ကုန်အင်းအားလေးဟိုတယ်မှာကျင်းပခဲ့တဲ့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတောင်းဆိုလိုက်ပါတယ်အနှစ်80ကျော်အုပ်ချုပ်ရေးစနစ်တွေမျိုးမျိုးပြောင်းလဲခဲ့ပေမဲ့မြန်မာတိုင်းနိုင်ငံလုံးကမျိုးသမီးတွေအနေနဲ့အင်းကြီးချင်းနိုင်ငံမှာရရလုပ်တွေကိုလုပ်ကင်ပြရပြီးအခက်အခဲတွေနဲ့ရင်ဆိုင်နေရကြအောင်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အကြီးကဆောင်ရွက်တဲ့နယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့မူဝါဒရေးရာဦးဆောင်ဖွဲ့ဝင်ဒေါ်တင်နေညိုကအခုလိုပြောပါဗျာ။ငြိမ်းချမ်းရေး
များပြောဆိုမှုတွေရှိလာတယ်။အဲ့နောက်ပိုင်းမှာတော့စစ်ပွဲတွေကဖြစ်နေတယ်ဗျာ။သူတို့ကတော့ဒီတချင်ဒီဘက်မှာဖြစ်နေတာရှိတယ်။စစ်ပြည်ကြောက်ပိုင်းဘက်မှာဖြစ်နေတာရှိတယ်ပြီ။ပါပါတင်ရမှာပါလေအာစစ်ပွဲတစ်ချက်ဖြစ်နေတယ်ပေါ့နော်ဆိုတော့အားလုံးသိတဲ့အတိုင်းစစ်ပွဲရဲ့နောက်ဆက်တွဲတွေကတော့အားလုံးသိချင်မှမဟုတ်ပါနဲ့အများကြီးသက်ဖြစ်နေပေါ့နော်ငင်းချင်းချင်းရရှိဖို့ဆက်ပေါ်ဆောင်နေတဲ့ဒီလူတွေကမှငင်းချင်းချင်းနဲ့ပတ်သက်လို့လာနိုင်ငံရေးအရေးရှိတဲ့နေရာမှာတော့စိတ်ဆန္ဒဘလောက်ရှိတယ်ဆိုတာလည်းဆောက်ပြည်ပြီးတော့မှသုံးသပ်
မျိုးသမီးတွေရဲ့ကွဲပြားခြားနားမှုတွေကိုအင်အားတစ်ခုအနေနဲ့အသုံးချလွတ်ဆောင်သွားမယ်ဆိုရင်မြန်မာနိုင်ငံရဲ့ညီညာရေးပေါ်ဆောင်တဲ့လုပ်ငန်းတွေမလွဲမသွေအောင်မြင်လိမ့်မယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတိုက်တွန်းထားပါတယ်။လက်တွေ့အကောင့်တွေဖော်မဲ့ရန်ရားတွေနဲ့မျိုးသမီးတွေပေါ်အကာအကွယ်ပေးနိုင်မယ့်ဥပဒေတွေအားကောင်းဖို့လည်းလိုနေရလို့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအကျွမ်းကျင်မှုလွေးပိုးငယ်ကပြောပါတယ
်။ဒီအမျိုးသမီးတွေကိုကာကွယ်တဲ့ဥပဒေလေးဆိုတာမြန်မာပြည်မှာမရှိတော့မရှိပါဘူး။ရပ်တက်ချင်းကတော့လုံးဝဟိုးအင်္ဂလိပ်ခေတ်ကလေးကသုံးလာပြီးတော့မှအခုခေတ်မှာဘယ်လိုမှကိုင်းနေတဲ့ဥပဒေမဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးတွေးရတာပေါ့နော်။နောက်တစ်ခုကကျမတို့အခုအမျိုးသမီးတွေအကြမ်းဖက်မှုအပေါ်မှာကာကွယ်တဲ့ဥပဒေဆိုပြီးမှကျမတို့ပူပါဖို့တောင်းဆိုနေပါတယ်။အလုံးစုံမှုမှာပူပါဖို့ဆိုပြီးမှဒါပေမဲ့အဲ့ဒီဥပဒေကဘာဖြစ်လို့ကျန်ကြာနေတယ်လဲ
။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုဒီမိုကရေစီလှုပ်ရှားမှုမှာမျိုးသမီးရေပါဝင်ဆောင်ရွက်လာတာကိုတုံ့ပြန်ဖို့ရည်ရွယ်ပြီး1999ဒီဇင်ဘာ9ရက်မှာထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခြေစိုက်တဲ့အမျိုးသမီးအဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းခဲ့တာပါ။အခုဆိုရင်အဖွဲ့ပေါင်း13ဖွဲ့ရှိနေပြီဖြစ်ပါတယ်
။ VOA သတင်းတော့ကိုဇော်ထက်တင်ပြသွားတာဖြစ်ပါတယ်။အခုမနေ့ခင်းတွေ့သတင်းဆောင်မတွေနဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတိတ်ပန်တဲ့နည်းပညာစားတဲ့ပတ်စင်ကဏ္ဍတွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြပါမယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်စီစဉ်တွေကိုမနက်9နာရီအထိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါရခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေမနေ့ဖက်စီစဉ်နေကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းစီစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်ထုတ်တင်ပြချက်အင်္ဂလိပ်စာတင်ကန်းစာအပြင
်တကယ်တမ်းကျတော့ရေကြီးကိုတိုက်ချမှုတွေတစ်ပင်တစ်ပင်နဲ့ရနေပြီးတော့ကောင်းဝင်မပေးနိုင်ဘူးဆိုတာဥပမာကျွန်တော်တို့တောင်ဆောင်နေမှာဒီကနေ့မှာ
တိတ်ပန်တဲ့လူပညာကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်အမျိုးသမီးကဏ္ဍကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတစ်ပုဒ်ကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာနိုင်ငံဟာအင်းကြီးချင်းဖြစ်တယ်ဆိုတာစိတ်ထဲမှာအမြဲရှိပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ The Daily Star သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြရမယ်ဆိုရင်ရိုဟင်ညာဒုက္ခသည်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒကိုအတွင်ပြောင်းသွားစေခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အတွင်းဝင်မူဟာမက်ရှာဟီဒူဟကီကဇဝဲဝိုင်းဆွေးနွေးပွဲတစ်ခုမှာပြောဆိုလိုက်ပါတယ်။အဲ့ဒီဇကားဝိုင်းမှာဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံအပေါ်ငါတို့ရဲ့အမြဲတမ်းအင်းကြီးချင်းနိုင်ငံဖြစ်တယ်ဆိုတဲ့စဉ်းစားချက်နဲ့ဆွေးနွေးပြောဆိုခဲ့ပါတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံဘက်ကလည်းဒီလိုပဲရှိလိမ့်မယ်လို့သဘောပေါက်ထားပါတယ်။တော်တော်များများကဘင်္ဂလားဒေ့ရှ်နိုင်ငံကိုလှုပ်ဆရာရှိတာရဲရဲဝံ့ဝံ့လှုပ်ဆန်းမှာလို့ပြောကြတယ်လို့ဘာဖြစ်လို့တိမ်မွေ့ယဉ်ကျေးနေရတာလဲဆိုပြီးတော့မေကွန်းထုတ်သူတွေလည်းရှိနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနဟာတိုင်းပြည်ရဲ့အကျိုးစီးပွားနဲ့အိုးအိမ်စွန့်ခွာထွက်ပြေးလာသူတွေအပေါ်ကူညီပံ့ပိုးပေးရမယ့်တာဝန်ကိုလိုက်လျောညီထွေမှုရှိအောင်လှုပ်ဆောင်နေရပါတယ်။ကြုံနေရတဲ့အကျတဲကရွေးညာတွေအပေါ်ဘလို့အခွင့်အရေးတွေပေးနိုင်မလဲ။ဒီအတွက်အမျိုးသားအကျိုးစီးပွားပေါ်ဘလောက်တက်ရောက်မှုရှိစီမလဲဆိုတာကိုခြင်းကျင်နေရတာပဲဖြစ်တယ်လို့ဆိုပါတယ်။ရွေးညာအရေးကိစ္စကနိုင်ငံသားရေးမူဝါဒကိုပုံသဏ္ဍာန်ပြောင်းသွားစေခဲ့ပါတယ်။ဒါကြောင့်လဲ BIMSTEC ညီလာခံမှာကျွန်ုပ်တို့ဟာမြန်မာနိုင်ငံနဲ့အတူတွဲပြီးတော့တက်ရောက်ခဲ့တာဖြစ်တယ်လို့လည်းပြောကြောင်းရေးသားထားပါတယ်။ဘင်္ဂလားဒေ့ရှ်ဟာပြဿနာကိုတိမ်မွေးတဲ့နိလန့်နဲ့နှုတ်ဆောင်နေပါတယ်။နိုင်ငံသားရေးဝန်ကြီးဟောင်းရှမ်ရှာမိုဘင်ချောက်ဒရီကအခုချိန်ထိနှုတ်ဆောင်နေတာတွေကအလို့မဖြစ်ဘူး။နိုင်ငံတကာရာဇဝတ်မှုခုံရုံးကိုချဉ်းကပ်ဖို့အတွက်အရေးမွဲ့ပြောဆိုခဲ့ပါတယ်။ဒီကိစ္စကိုအကြိမ်မောင်းများစွာဆွေးနွေးငင်းခုန်ခဲ့ပြီးလက်ရှိတွားနေတဲ့လမ်းကြောင်းကအမှန်ဆုံးဖြစ်တယ်လို့အတွင်းဝင်ရှာဟီဒူကပြောပါတယ်။အကြီးတန်းစီးပွားရေးတုံ့တက်သူတူကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနိုင်ငံတကာအလူရှင်နေထိုင်ကအကူအညီတွေပိုးပြီးတော့လိုအပ်နေတယ်လို့တုံ့တက်ပါတယ်။လက်တလောဂျော်ဒန်နိုင်ငံဟာဆိုရင်လည်းစီးရီးယားကဒုက္ခသည်တွေနဲ့အလားတူပြဿနာမျိုးကိုရင်ဆိုင်နေရတာပါ။ဂျော်ဒန်နိုင်ငံကဒုက္ခသည်တူအတွက်ဒေါ်လာ3650တုံးဆွဲနေပါတယ်ဘင်္ဂလားဒေ့ရှ်မှာတော့ဒုက္ခတဲ့တိတသမတတန်းလက်ခံထားရှိပြီးကုလသမဂ္ဂကဒေါ်လာ1ဘီလီယံနဲ့အကူအညီပေးကြဖို့အလှရှင်တွေကိုတောင်းခံထားတာကြောင့်မလွယ်ကူတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာဒီ OIS နေနေမြန်ခင်စီစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါမယ်။ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကတင်ပြပေးတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ပြန်တင်ပြမယ့် Idiom အတုံးကတော့
Pull a fast one
ဖြစ်ပါတယ်။စာလုံးပေါင်းက P U L L Pull ကဆွဲတာA တခု FAST fast ကလျှင်တာမြန်တာ WONE 1ကတခုဆိုတော့လျှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပားကိုလိန်ဖို့ညာဖို့လှည့်ပြဖို့ 조사래 소위 벨루 뼈물래
Try to pull a fast one.
너 뼈루 야바래 에라가로 디니 문에트웨 딘피아게래 이디엄 아동메 피바래
다가로 아메리칸 이디엄 아동농 문에킨 잉글리사 띵간사고 나싱게야라 피바래 아구로 아빠싱 묘드미 가나고 흘릿삐야오마 모아이 소래 친타인두하 인디아 나이간가 니디센 ဒုက္ခ တဲ့ အစီအစဉ် နဲ့ လွန်ခဲ့တဲ့ 16 နှစ်က အမေရိကန် ပြည်အောင်စု မှာ လာရောက် ပြီးတော့ အခြေချခဲ့ ပြီး လက်ရှိ အင်ဒီယားနာ ပြည်နယ် ရဲ့ မြို့တော် အင်ဒီယားနာ ပူလစ် မှာ နေထိုင် နေသူ ဖြစ် ပါတယ် သူ့ အနေနဲ့ ပညာရေးကို တံပိုး ထား ပြီး အမေရိကန် နိုင်ငံ မှာ ကျိုးပန်း ယက်တည် ခဲ့ရတဲ့ အကြောင်းကို မွန်ရီ နဲ့ ဆက်သွယ် မေးမြန်း ပြီးတော့ အခု တစ်ပတ် ရဲ့ အမျိုးသမီး ကဏ္ဍ မှာ ဒေါ်လာလတ်တန်း က တင်ပြ ပေး ထား ပါတယ် နားဆင် ပါ ခင်ဗျာ
Cause it only serves to make me more determined to achieve my final goal. In
more
important, no, to go up, you know, more little bit, call
you. Okay, 2000 August, she and it did it. Juma, Indiana, Larabono, Indiana, your tea, she and it, Pagani, Tabet, if I go, she and it, yeah,
a good error, the American Pidons go, Yawla, Bisre, Kajaro, Blue, Chi, Chad, and Abro.
จ้องเปลี่ยนเตะผู้บ่เนาะดีสารีบาดีอหมี่ไล่หน่ายผู้บลูจู้บ้างบาละရှင်เนเน่ๆเหมี่ยวไปบาละนี่บักก็ยောက်ลาတော့ติมาอ่าใส่แท้มาก็อเมียนๆฉิเลยบาเลยสว่ากูยောက်เตะနိုင်ငံมาไอ้นี่နိုင်ငံเนี่ยกั่วตะลงยะยะมั้ยไอ้นี่နိုင်ငံมาอลุ่ลงနိုင်เนี่ยอสิฉิเอาเนี่ยสุดแล้วใส่ตาငငယ်กระเดะฉิเลยบาเลยสว่าจม้าฉิตันตรงมาจม้าเนี่ยดิอตั้นใบจันมาตั่วผู้เลยเลยเป็นနိုင်ငံยောက်ยาวเนี่ยเนโตตะนิดใ ဒီမှာစဉ်းစားရပေါ့နော်ပြီးလိုက်ရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်နေတင်လဲသူများဟိုကိုယ့်အကြည့်ချီအဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့တင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျွန်မမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒါပေ
မဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ခလေးတွေတော့ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအကြုံမှမောင်လေးနဲ့နေလေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဒီခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာမှာပေါ့နော်တောင်းတက်ဖို့ကိုရှိတဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကတော့စိတ်ကောင်းဖြစ်တဲ့ကြောင့်အသေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကျလည်းဖြစ်တယ်သူပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state senior မရဘူးလေဒီမြို့မှာရှိတဲ့တောင်းသားတွေအပေးရတဲ့ဇယိတ်ကကိုနေတယ်လေအပြင်းနေလာတဲ့သိရဆိုရင်တော့တဝက်လောက်ဈေးကြီးတယ်လေဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ပြည့်ပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကြားမှာပဲကားဆောက်ဝဲဖြစ်တယ်အာနဲ့ကားဆောက်ဝဲတယ်ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုံးလျှောက်တဲ့ခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းဖို့ပေးတဲ့အလုံးကိုရှာတယ်ပြီးလို့ရှိရင်ကြောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်ဆိုင်တော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကြောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကြောင်းတက်ခဲ့ပါတယ်ပွဲလေးရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်သပြီးလဲအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြီးတာနဲ့အဲ့ဒီကနေမှတစ်ဆင့်ကိုဆင့်ပေါ့ကိုကနှစ်ကိုလည်းအချိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးကျမှပဲဖွဲ့ရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ဖြစ်အင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့ခါကျတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပျော်ပါရင်လည်းစိတ်လိုက်ဖို့လည်းကိုမှအချိန်မပေးနိုင်ဘူးနော်အဲ့လိုကလည်းအချင်းကြီးလုတ်တယ်ကျောင်းကလည်းအချင်းကြီးတက်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကိုလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဒါဆ ော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့limit ခွဲနဲ့ပြီးသွားတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်အနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်သန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်လေးကိုမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကသူများအိမ်ဆောက်လေကိုကမဆောက်နိုင်ခဲ့တာပေါ့မမချင်နိုင်ခဲ့တဲ့အခါကြီးပေါ့နော်အဲ့ဒါအားငယ်တာပေါ့ကိုကအဲ့လိုငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြည့်ပြီးအမကိနာတို့ပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်ချင်ယူတဲ့အရွယ်လေးလက်ဖြစ်ကုန်ပြီလေနော်မငယ်တော့လေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကယောက်ျားမယူတာခလေးရောက်တဲ့အချိန်ကြပြီနော်အဲ့ဒါမျိုးခလေးဝင်ပွေးပဲနေအောင်ပဲညာမျိုးတွေပေါ့နော်အခါတလေကြရင်လည်းပြန်စဉ်းစားတယ်ဒီဟောငါအပ်တက်ကြီးနေသလားပေါ့နော်ကိုကလည်းကိုတော့ကိုပဲဆိုချစ်သလားပေါ့ဒါမှမဟုတ်ကိုကကိုတိတယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှသိချင်းဆောင်မှာမဟုတ်ဘူးဆိုတော့တိတဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှမှာလဲရှင
်ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမနောက်အနေနဲ့အလုပ်လုပ်တယ်အလုပ်လုပ်တဲ့အခါမှာကျတော့ကျမကလည်းတွေ့လာတယ်ဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြမပြားလူမျိုးတွေကိုကျမဒီလူနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလည်းတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းဆက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့ကိုတက်တဲ့ပညာမှာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမထားရရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေ။ဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုကူညီနိုင်တာပြီးတော့ပါပဲ။တင်းဆိုပြီးစိတ်တက်နေပဲကြောင်းဝင်လဲစီအောင်သင်ခဲ့ပါတယ်။ဒါနဲ့ဒီမှာအလုပ်တဲ့ခါကျကျွန်မပါဖြစ်လဲဆိုကိုလူမျိုးမြန်မာပြည်ကလူမျိုးတွေနဲ့မဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေနဲ့မှလည်းစီးရဲပြီးတော့စီအောင်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီတို့ကျမရေးနဲ့တက်တက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မပြောအံ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်ဆက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့ဒါနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာတော့ပြောက်ကငွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကနားနေတယ်ကျမထောက်ပံ့တာပေါ့နော်အသက်ပါတက်ပါပေါ့သူကကိုထက်တော်မှကိုအားပြန်နေသေးတယ်လေဒီတဲ့ခါကျတော့နောက်ဆုံးကျတော့ပါပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကျတော့တက်တော့မယ်ဆိုပြီးတော့ဒီမှာဆုံးဖြတ်လိုက်တာပေါ့နော်ဒီဒီမှာဘာလို့ဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ health practitioner တက်မယ်ဆိုတော့စိတ်ထဲပဲဒီပြီးခဲ့တဲ့ဇူလိုင်လအနေနဲ့ဆောက်ပြီးတက်ဖြစ်ပါပေါ့
health practitioner ဆိုတာဒီနိုင်ငံမှာသူနာပြုတဲ့တစ်ဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင့်ရှိတဲ့အဆင့်ဆိုရဲခါကြတော့ဆရာဝန်ကြီးပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခရီးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့ခါကြတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အစလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမဦးဆုံးအတန်းမှာနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင် course တစ်ခုတည်းနဲ့ပေါ့နော်တက်ရအောင်မျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကြတော့အရင်ကမများဘူးပေါ့။ဟိုများတင်တယ်လို့ပေါ့လေ။တခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ်
။ခွဲခွဲပြီးတက်
တယ်။ဒါနဲ့တော့ပေါ်သေးတာပေါ့။ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေသလားတုံးနေလေ။အဲ့ဒါသူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့။ကွန်ပျူတာစမှာတိုင်းခိုင်နေမရဘူးချိုင်းနေ။အဲ့ဒါမျိုးကျရင်အာကိုလည်းတော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးသလားပေါ့ခလေးတွေကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှတယ်ဆိုပြီးတော့ကိုထန်တက်ကခလေးကိုချီးရင်းနဲ့လည်းအဲ့လိုအင်္ဂါနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာမှတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လုပ်ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားပဲအဆောက်အအုံကတော့ရခဲ့တယ်ဒါမဲ့အခုလုံရင်းလုံရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါကျတော့လည်းခလေးတွေကမှအခုဆိုသိသွားပြီဟာအမေအင်္ဂါမလို့ရသေးဘူးနော်အင်္ဂါတောက်လို့နိုင်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကသူကခုအတင်းမအင်္ဂါတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဒီတဲ့ခါကျတော့အခုအချိန်မှတော့ဖျားကြည့်စုတော့ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တော့မရဘူးလေအဲ့
တော့ကိုရဲ့ဆုဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
ဒေါ်လာ လာတန် စီစဉ် တက်တဲ့ အပတ်စဉ် အမျိုးသမီး ကဏ္ဍကို နားဆင် ခဲ့ရတာ ဖြစ်ပါတယ် အခုတော့ သိပ္ပံနဲ့ နည်းပညာ အစီအစဉ် ကို ထုတ်လွှင့် ပေးပါမယ် ဒေါက်ခင် မျိုးတက် စီစဉ် တက်တာ ဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ရေကြီးမှုအန္တရာယ်ကာကွယ်နိုင်ရေးအတွက်တဘာဝဝင်းကျင်ထိန်းသိမ်းရမှာအတူတွဲပြီးလှုပ်ဆောင်တဲ့အာတုံးမှုတွေကတတိယအာဖြစ်တဲ့
မိုးရင်းမှာတစ်ပင်တွေစိုက်ကြတစ်ပင်စိုက်ပွဲတော်တွေလုပ်ကြတယ်ဒါမဲ့တကယ်တော့ဘဝပုံဝင်ကျင်ပြည်ရောက်အကျိုးရှိလာတဲ့ဒီစိုက်တာမျိုးကိုမတွေ့ရအောင်မြန်မာနိုင်ငံမှာတစ်ပင်စိုက်ပွဲတွေလုပ်ကြတာကြောင့်တဘာဝပုံဝင်ကျင်ထိမ့်သိမ့်ဖို့တစ်ပင်စိုက်ပျိုးရမယ်ဆိုတဲ့အသည့်ကိုရစေပါတယ်ဒီအသည့်နောက်မှာဆက်ပြီးသတိထားဖို့လိုတာကတစ်ပင်ဟာတပင်နဲ့လည်းမလုံလောက်ဘူးဆ
อันนี้เป็นจ้าเลยเนี่ยเป็นยังไงคือว่าจะอะไรบ้างเนาะคือว่าอันนี้เป็นจ้าเลยนะมันคือเอาการมีที่ไต่ซ่าการเลยคือว่าเป็นเนี่ยมีไต่ซ่ามือที่อยากกว่าเป็นไปไหนคือว่าเยอะดีเนี่ยพอจ้าเลยมือยืดยิ้วจ้าเลยเชิงวัวเนาะเป็นยังไงเนาะวิวจ้าเลยมือยืดตัวสูงเลยตัวที่มือเสียเป็นเนี่ยมีที่ไต่ซ่ามือที่อยากกว่าเป็นไปไหน
ตัวเชื่อมาได้เลยที่เป็นเนื้อเชื่อมาได้เลยยี่ห้อที่เป็นเนื้อนี่ชัดเจนเลยว่าเนี่ยเราวิธีเป็นเนื้อออกมาเยอะเยอะเจ้าดีเป็นไงเจ้าดีเนี่ยเป็นเนื้อที่อันดับที่ชิลูดาเลยตัวเนื้อดีเยอะอยู่บุญดูแลวะเนาะที่เราเชื่อสิ่งว่าที่กันยี่ห้อเป็นแต่เป็นใส่เนื้อตัวเลยกระบะตัวมาใช่ปะเลยแต่กระบะตัวมาวะเนาะที่เอาเช่นเป็นใส่เนื้อดูดีสิเลย ว่าสัวรู้อินโดนีเซียอะไรกันมาซาบีมาสุดเลยดูสิเลยตัวนี้เลยเสร็จแล้ววะเนาะที่ดีจังว่าจุ่มอะไรไปอ่ะรู้อยู่ว่าเปียเตียวตัวแต่ไม่ลองรู้เปียตัวเลยเราอยากรู้เชื่อมโยงกันรู้เปียตัวเลยพอตัวไหนก็รู้อยู่ว่ามายืนยันเราอยู่นะสั่งยี่สั่งยี่สั่งเจ้าหนี้ขั้นเช่าตัวเลยใส่กันอันนี้เลยใส่ยืนยันเราเออรู้ว่าเรื่องเลยตัวเลี้ยงปุ่นนี่ก็ยาวเลยยาวอยู่เลยดูยาวแล้วเนาะแต่ตัวอาจารย์เลี้ยงนี่ ยาวยาเลยแต่สั่งดูตัวบาลูเลยเนาะยาวเป็นพิวเป็นอยู่เลยบ่เนาะยาวเป็นสูงเนี่ยตัวเราเยอะที่เลยคุกเกี่ยวกันทำเป็นคนเราลาลูกที่ตัวยาเลยแต่สั่งเนี่ยยาวเป็นอยู่เลยวิ่งไอ้เจ้าดอนมาติดติดอยู่ตัวใส่เลยยาวเป็นตัวอ่ะตรงมาเตะบ่เนาะลีเลยที่กันเลยตรงลงเนี่ยอายุกันเลยตรงลงเนี่ยปีกันเลยตรงลงยาวบ่เนาะแล้วตรงมาจากเลยเป็นอยู่ใส่เนี่ยตัวดูลีเลยอายุลูกคนละทำให้เห็นเนี่ยเราจะเห็นว่าคุณอาสั่งเนี่ยเปลี่ย
လဲလို့ရှိတဲ့အချိန်မှာသူဆိုင်တဲ့ကပင်ရောက်ရေပြန်ထွက်လာတယ်။ဒီလိုဆိုင်မှာသူကအခုတော့ဟီးရိုးဖြစ်သွားပြီ
။အင်ဒိုနီးရှားကဂျန်ဒေါ်တက်တော်တောမီလောင်လို့ပျက်စီးခဲ့ရတဲ့နောက်အဲ့ဒီကဒါလီရွာမှာအငတ်ဘေးဆိုက်ခဲ့တာကိုစာရီမန်ကညောင်မင်းပေါင်း11,000နဲ့ဧကာပေါင်း250မှာစိုက်ပြီးဖြည့်ရှင်းခဲ့တာဖြစ်ပါတယ်။သူ့လိုလူတွေတခြားနိုင်ငံတွေမှာလည်းရှိနေပါသေးတယ်။
တော်တူလူလူတွေတရုတ်ပြည်တို့အခြားအမေရိကမှာတို့အိန္ဒိယမှာတို့ရှိတယ်သူတို့တွေအပင်တွေဘလောက်ထိစိုက်ကြလဲလို့ကြည့်ရတဲ့ဒီမှာအနည်းဆုံးလူကအပင်1,000စိုက်တယ်အခြေဝန်ကဧက100လောက်ပေါ့နော်ဧက100လောက်တင်တာအပင်1,000လောက်စိုက်မှာတကယ်အကျိုးဖြစ်တာကိုသိရမှာနော်အဲ့တော့ကျွန်တော်တို့ကလည်းတမင်စိုက်နေတာတဲ့အနည်းဆုံး1,000တော့စိုက်မှာဖြစ်တယ်တရုတ်ပြည်တို့အိန္ဒိယတို့မှာအပင်1,000ကျီစိုက်နေတယ်ပါကစ္စတန်မှာသူအပင်ဘီလီယံနဲ့ကျီစိုက်ရယ်ပြင်းရွှေစုနာမီဆိုပြီးတော့ခက်ခက်သမားလေးပြီးတော့နိုင်ငံကောင်းဆောင်ဖြစ်လာတဲ့အမေရိကန်အမျိုးတော်ပြီးလို့
မြန်မာနိုင်ငံမှာလည်းတဘာဝဝင်းကျင်ပညာရှင်တယောက်ကြောင့်စိန်လန်းဆိုပြေခဲ့ရတဲ့တာဒကရှိပါတယ
်ဘိုးဘွားတော်တို့ကျွန်တော်ငငယ်တော့ကူပြည့်တဲ့ဒေသမှာနေရတဲ့လူဆိုရင်ကျွန်တော်ဘိုးဘွားကိုကြွားပြီးတော့ရောဝဲစားခက်ကြတယ်ဘိုးဘွားတော်ကဆန်းချောင်းလေးတွေပြီးမှစားကြတော့ကြပြီးမှပြန်လာကြတယ်ကျွန်တော်တို့ဆယ်ကျော်သက်ဖြစ်တဲ့အချိန်မှာဘိုးဘွားတော်အရင်မထွက်တော့ဘူးတော်တော်မှာတစ်ပင်လေးမရှိတော့ဘူးမပြောတော့ရည်ရရှိတော့တယ်ဒါပေမဲ့တတော်ကဦးဝန်းကအရင်ရောက်သွားတဲ့အချိန်မှာသူကဥပတော်မှာတစ်ပင်လေးပြန်ဆိုင်တယ်ပြန်ဆိုင်တော့ကျွန်တော်လူလာပန်းဖြစ်တဲ့အချိန်မှာဥပကရေပြန်ထွက်လို့ဒီနေ့ဒီလေဥပပေါ်ဝင်ပြန်စိတ်လန့်နေတာကိုသိတယ်ချောက်ပေါင်းလိုမျိုးမှလည်းဥပကရေရဲ့ဒီရတာကိုတုံးရပြီးတော့ဆိုတော့တစ်ပင်ကတစ်ပင်မပင်ဆိုင်တာရဲ့အဲ့လိုပေါ့နော် ဒီကျန်တဲ့အနေနဲ့စိုက်နေမှာပဲတဘာပတ်ဝန်းကျင်တဲ့အကျိုးရှိတယ်ဒါတော့မှနှစ်လက်ဆယ်လောက်ကြာမှတကယ်အကျိုးရှိတာပဲဘောတော့ဆိုတော့ကျွန်တော်တို့ချိန်မှာလည်းတကယ်ပေါင်းရည်အကျိုးဖြစ်ဖို့ဆိုရင်အပင်တောင်းတော့အနည်းဆုံးစိုက်မှဖြစ်မယ်လို့ချိန်တိုင်းအပင်သိမ်းတဲ့တန်းနဲ့ချီစိုက်လို့လေလို့ဒီပင်စိုက်တာကိုလည်းပြည်သူတွေရောအစိုးရရောနေတဲ့အားလိုက်လုံးနိုင်မှာဖြစ်မယ်ချိန်တိုင် မိုးရေကိုထိချုပ်ပေးရမှာပေါ့နော်ဒုတိယမိလာကတော့ကျွန်တော်တို့မြစ်ထဲမှာပို့နေတဲ့တဲနှုံးတွေကိုဆဲထုတ်ရမယ်မြစ်ထဲမှာရေအတွက်စီးရံနေရာရှိလောက်လုပ်ပေးရမှာပေါ့နော်အဲ့ဒါကတော့ ground for the river ကိုခေါ်ရပေါ့နော်ဆိုတော့နောက်ဆုံးတနည်းကတော့တမျိုးကြမီးဖြစ်တဲ့ reforestation လို့ခေါ်တဲ့တစ်ပင်တစ်တော်တွေပြန်ပြီးဖြစ်လာအောင်လုပ်ပါပေါ့နော်
တစ်ပင်တစ်တော်တွေပြန်ကောင်းလာအောင်လုပ်တဲ့နေ့မှာမြက်ပင်တွေကလည်းအရေးပါပါတယ်။ချင်းပြင်းနဲ့ဖလန်းလေရင်ခွင်းအတွက်ဒိုက်တီဗာအမြင့်ရှည်မြက်ကိုစိုက်ပျိုးပြီးမြေထိန်းတာဟာနောက်တစ်ပင်ကြီးတွေစိုက်ဖို့အတွက်ပါလမ်းပွင့်သွားစေတာပါ
။ဖလန်းကအခုလေညံခွင်းဖလန်းကစုပုံလေခွင်းဆိုတာသူတို့အစ်တလုံးနဲ့လေချောင်းကြီးကကျွန်တော်တို့နားလဲတာသူတို့ကတကယ်ခင့်မိတဲ့မီးတွေနဲ့ဒီမျိုးထိန်းဖို့ပမာကြံစီရဲလို့ကျွန်တော်တို့ကြားရပေါ့နော်။အကြီးထိမဲ့ကုန်ကြသေးကလေရင်ကွင်းတစ်ခုလုံးရှိနိုင်ရင်တစ်ခုလုံးကုန်ကြသေးတဲ့တော့ပို့နေတယ်လို့ကျွန်တော်ကြားရပေါ့နော်။ဒါမဲ့အခုဒီမြက်ကိုဆက်တဲ့အတွက်ကုန်ကြသေးကတော်တော်လေးကိုတိတိကျကျတက်တာဝါရဲ့ရေရှည်မှလည်းအကျိုးရှိတယ်။နောက်ပြီးတော့ကျွန်တော်ကဒီမြက်ကမြက်တွေဆိုင်ပါမို့မြက်ဆိုင်ပြီးလို့တစ်နှစ်လောက်ကြာလို့ရှိရင်မြက်တွေကြာမှကျွန်တော်တို့ကထေးယူပင်လို့တောင်စလပင်လို့စားတဲ့ဒီကကတိတ်နေကြီးတွေကဆိုင်ပါပေါ့နော်။ဆိုရာမြက်ကိုဆိုက်ပြီးမြေထိန်းတယ်နောက်တစ်ဆင့်ကတတော်ပြန်ဖြစ်လာဖို့အတွက်မြက်ကိုပဲအောက်ကြီးကြီးမှာပြန်ဆိုက်ကြပါဘောเนาะဆိုအဲ့လိုကြီးရစားတယ်မြက်ကမြေထိန်းဝင်မကောင်းစစ်တင်တတော်ဖြစ်ဖို့အတွက်ပါအခြေခံအောက်တစ်ခုဖြစ်နေတာကိုကျွန်တော်သိတယ
်ထိန်းသိရေးအင်ဂျင်နီယာဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
ဒေါခင်မျိုးတက်စီစဉ်တက်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်။ VOE ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်နိုင်ငံမှာအဂတိလိုက်ဆန်းမှုပပျက်ပြီးအဆုံးသတ်စေဖို့အတွက်လူလူကအစိုးရခေါင်းဆောင်ပိုင်းတွေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းနီပေါ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအလင်းနာတက်ပလစ်ကဖေဗရီလ20ရက်နေ့ထုတ် The Kathmandu Post မှာသူ့မြင်ဆောင်ပါကိုရေးပါတယ်။အဂတိလိုက်ဆန်းမှုပပျောက်စေဖို့အတွက်ဥပဒေတွေထုတ်ပြန်ပြီးဒီဥပဒေလိုက်နာဖို့အတွက်အရေးယူဆောင်ရွက်တာဟာနိုင်ငံခေါင်းဆောင်တွေမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုကလည်းဒီခေါင်းဆောင်တွေသူတို့တာဝန်ကျေပွန်စေဖို့အတွက်တာဝန်ယူရမှာဖြစ်ကြောင်းရေးသားထားတာပါ။နီပေါ်နိုင်ငံဟာဖက်ဒရယ်စနစ်ကိုကူးပြောင်းနေပြီးဖွဲ့စည်းပုံခြေခံဥပဒေနဲ့အညီရွေးကောက်တင်မြှောက်တဲ့ပထမဆုံးအစိုးရတည်းတက်လာခြင်းဖြစ်တဲ့အတွက်ဒီမိုကရေစီနီးကျတာဝန်ခံတာဝန်ယူမှုဟာပိုးပြီးအရေးကြီးတဲ့အချိန်လို့လည်းရေးပါတယ်။ဒီအချိန်မျိုးမှာဒေတာအုပ်ချုပ်ရေးမှုတွေအနေနဲ့ငကူအဂတိလိုက်စားတဲ့ကွန်ရက်ရဲ့ဆွဲဆောင်မှုနဲ့မကင်းမဲရှိနေနိုင်တယ်လို့ပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုနဲ့ဂုံတိတ်ခါရှိရှိနဲ့စံနမူနာယူစရာပုံကိုဖြစ်လဲတာဝန်ကိုထမ်းဆောင်နိုင်တဲ့အချိန်မျိုးပါ။ဒီချိန်မှာလူလူရဲ့ဖီအားကသူတို့ရဲ့လှုပ်ဆောင်မှုကိုထူးထူးခြားခြားပြောင်းလဲစေနိုင်မှာပါလို့ရေးသားထားပါတယ်။ကိုကျိုးစည်းဝါလုပ်နေတဲ့မသမာသူတွေနဲ့ပွင့်လင်းမှုမရှိတဲ့အုပ်ချုပ်မှုကိုနီပေါ်တနိုင်ငံတည်းကျုံရတာမဟုတ်ပါဘူးလို့လည်းတမတ်ကြီးတက်ပလစ်ကရေးပါတယ်။ American ပြည်ထောင်စုမှာလည်း20ရာစုအစပိုင်းတုန်းကဒါမျိုးကြုံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတ Theodore Roosevelt ကအဂတိလိုက်စားတဲ့စီးပွားရေးနဲ့အဂတိလိုက်စားတဲ့နိုင်ငံရေးဒီနှစ်မျိုးကြားမဟာမိတ်ဖြစ်နေတာနဲ့ပတ်သက်ပြီးပြောကြားခဲ့တာပါမမြင်ရတဲ့အဆိုးအတည်းလို့သူပြောကြားခဲ့တဲ့အဆိုးအဟာလူတို့အတွက်တာဝန်ယူမှုမရှိတဲ့အပြင်သစ္စာလည်းမရှိတဲ့အတွက်ဒါကိုဖျက်ဆီးဖို့ပါသူစပြီးလုပ်ခဲ့တယ်လို့ဆိုပါတယ်နီပေါ်နိုင်ငံမှာလည်းအလားတူကြုံနေရတာမို့ဒီမသမာသူတွေကိုရင်ဆိုင်ပြီးဖျက်ဆီးပစ်နိုင်တယ်လို့နီပေါ်ရဲ့လျှက်စစ်ဖြန့်ဖြူးမှုကိစ္စအောင်မြင်ခဲ့တာကိုဥပမာပေးရင်လူတို့အတွက်တာဝန်ယူမှုရှိတဲ့အစိုးရတည်းဖြစ်လာအောင်တွန်းအားပေးနိုင်ပါတယ်လို့ရေးသားထားတာပါ။ရတဲ့နဲ့စွန့်ရင်ပမာဏကိုအပြည့်မပေးဘဲထားတာဟာန Nipol ye siwa ye go, suzu wa wa tiga se de lo, Nipol pidu re go le, amao le ma ta ge ra miu lo suwa le. Da ha ma pshita ma wu, ba jao le suro, agu lo lia se ta a lo de lao ma ya ra ha, lo de cho ye a jo siwa a dre, da men lo da pya ma, da len da ma a miya bia ye song zan po to mu jao, se ma gong si a di ge a ba le, agu, Nipol ana ba nye ga, si mien te dre dre, mu jan ye suan ni ra mo, da go, lo ru go cha bia ye dang su bo dre, Nipol pidu re go, Tamaji, Tablista, Titan Library. Taha, Luria, Josie Wago, Akawa Pime, Truri, Yiswaniran, Patapi, Luru Amingo Tia, Tempiabo, Luniraba. American Piram Suga, Nipo Ma, Agri Laisamu, Pavia Yedre, Letter Luxau Nipi, Dilu Luna on Chosani, Nipo, Nangandarigo, Bambu Pinibare Lule, Tamajiga Piobare, Nipo Ma, Nakwegani Ochote, Asua de Machise Bone, Madamadu Rene, Letter Mumashire. Jinjin Mutia, Porton Lazi Bobian, Nibo Nanganda Alon Dre, Deam Yadapi, Low Sound Nanswan Shire, Lumu, Tangwen Tisau Lanai Bodre, Mionin Tabare, Yidapi, Tamajiga, Dumin Samago, Nigong Chok Tabare.
Megan Soya, the Bora, Minigo, Timbialo, Pivari.
Tora Sinogu Nasin, Giaragaro, American Soya, the Bora, Minapi. VOA Abom Hobusrago, Taman Bio, DP Aparasna. VOA American Tangani, a good Munefet, let she told him painted at Niza Sissingo. Munashina Yani, Kona, Lindomita, such a kilowas, Tekon Shitonia, Lindomita, Sako kilowas, Tingat, Tingan, Lindomita, and Sally kilowas, Tinit, Donyagani, Piambito, told him beat on my pipare.
ယူအီမြန်မာပိုင်းကစနေနေ့မနေ့ဖက်စီစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုချိုချိုတင်းကကြီးညာပြပါလိမ့်မယ်ခင်ဗျာတမရတော်နဲ့ထရမ့်ပြောဆိုတာတွေကိုလျှို့ဝှက်အတန်ဖန်ထားတယ်ဒါမှမဟုတ်တမရတော်ထရမ့်ဟာအတိုင်းပြည်ကိုအုပ်ချုပ်ဖို့ရည်ချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြစ်ဆက်ချက်25ကိုတုံး ဗီယက်နမ်သမ္မတကိုလွန်သွားတဲ့ပေါ်ဗီယက်နမ်လူလူနဲ့အတူဝန်းနေရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။သမ္မတထရန်ဒိုက်ချန်ခွန်းဟာရုပ်ပြည့်အပြင်းထန်နာမကျန်းဖြစ်ပြီးတဲ့နောက်အသက်62နှစ်အရွယ်မှာတောက်ကြနေကကိုလွန်သွားတာပါ။သမ္မတခွန်းဟာအမေရိကန်ပြည်ထောင်စုရဲ့တကယ်မိတ်ဆွေကြီးဖြစ်တယ်လို့သမ္မတထရမ့်ကပြောပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလသူဗီယက်နမ်ကိုနိုင်ငံတော်ခီးစဉ်နဲ့သွားတော့ကအဝတ်ပြုံကစွာကြိုးစိုးအခန့်ခဲ့သူဖြစ်တယ်လို့တောက်ကြနေထုတ်ပြန်ချက်ထဲမှာပြောထားပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကအညီတင်သွင်းထားတဲ့ Brett Kavanaugh ကိုလိမ္မဲဆိုင်ရာမတော်မလျော်ပြုမှုမှုနဲ့ဆွဆွဲထားတဲ့ Christine Blasey Ford ကတောက်ကြညာဆယ်နိုင်ရင်နောက်ဆုံးထားပြီးအထက်လူတော်တရားကော်မတီရှင်မှလာရောက်ထွက်ဆိုဖို့အတွက်သဘောတူညီချက်ကိုအဲ့ဒီအချိန်နောက်ဆုံးထားပြီးမရဘူးဆိုရင် Kavanaugh ကိုတင်းလာနေမှာမဲခွဲဆုပ်ဖြတ်မယ်လို့အထက်လူတော်တရားရေးကော်မတီကပြောပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံသားရဲ့ဝင်ကြီးတွေကုလသမဂ္ဂဒုတိယညီလက်ခံပြင်ပမှာဆက်ဆပါပါတွေ့ဆုံမှုစီစဉ်ထားတာကိုအိန္ဒိယနိုင်ငံဘက်ကတောက်ကြနေမှာပယ်ဖျက်လိုက်ပါတယ်။တွေ့ဆုံပွဲလုပ်ဖြစ်မယ်လို့ပြောပြီးနောက်တည့်မှာပဲအခုလိုပယ်ဖျက်လိုက်တာဖြစ်ပြီးဒီပေါ်ပါကစ္စတန်ဘက်ကအပြင်းထန်တုံ့ပြန်ပါတယ်။ထိုင်းနိုင်ငံမှာ Ford Motor ကားကုမ္ပဏီအနေနဲ့အပြည့်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချတဲ့အတွက်ကားဝယ်စီသူပေါင်း2,290ကျော်ကိုစုစုပေါင်းအမေရိကန်ဒေါ်လာ800,000ကျော်ယောကြည်ပေးဖို့ထိုင်းနိုင်ငံတရားရုံးတစ်ခုကတောက်ကြနေမှာဆုံးဖြတ်လိုက်ပြီးတော့ဒါကိုအောင်ပွဲတစ်ခုအဖြစ်ကျူဆူကြပါတယ်ခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့စီစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတ္တမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်ညနေပဲထုတ်လိမ့်မယ်6နာရီခွဲကနေ9နာရီထိစီစဉ်ကိုလိုင်းဒိုမီတာ16.25ရူကနေအတန်လွှင့်ပေးမှာပါVOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မလို့ပါခင်ဗျာ။
This program has come to you from the Voice of America, Washington.